ါရှင်နှစ်သက်ကိုရှင်းမဆက်ခင်မှာနှစ်ဟောင်းကအခြေအနေတွေကိုပြန်ပြီးတော့သုံးသပ်တဲ့အနေနဲ့ဒီတစ်လလုံးပဲပြီးခဲ့တဲ့နှစ်အတွင်းမှာသောရရှင်တွေ VO ကိုရေးလာတဲ့စာတွေကိုပြန်ပြီးတော့စူးစီးပြီးတော့ကောက်နှုတ်ဖော်ပြပေးသွားခြင်းပါတယ်VOA ကတင်ဆက်မှုတွေမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲအနောက်တိုင်းဂီတလောကကတချင်တွေအကောင်းဆုံးတေးစင်းမှာပြောင်းလဲနေရယူမှုဒါရီအားလုံးကိုသောရရှင်ရဲ့စာရီနဲ့ကျမတို့ထုတ်လွှင့်ပေးခဲ့တဲ့တေးသချင်းတွေကဖော်ပြပေးနေတာပါနော်ဒီတော့ကျမဒီစာရီကိုကောက်နှုတ်ဖော်ပြတဲ့နေရာမှာအုတ်စုခွဲပြီးတော့ဖော်ပြပေးသွားပါမယ်ပြီးခဲ့တဲ့သတင်းဘက်ကတော့ VOA ကထုတ်လွှင့်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့တစ်နှစ်လုံးအတွက်စာရီကိုပြန်ပြီးတော့ကောက်နှုတ်ပြောပြပေးပြီးသွားပြီမလို့ဒီတစ်ပတ်တော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုတစ်နှစ်လုံးစာပြန်ပြီးတော့ကောက်နှုတ်ဖော်ပြပေးသွားခြင်းပါတယ်ပြောချင်တာကြပါပြီပြီးခဲ့တဲ့2017အောက်တိုဘာလလောက်ခတဲ့ကပါပဲဆိုပြီးတော့ January လကုန်မှာရေးလာတဲ့သောရရှင်ကတော့ဖြစ်ချစ်သားဖြစ်ပါတယ်
ပြည်သူတွေကောင်းစားရေးအတွက်ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လှမ်းနေပြီမို့လို့တမရကြီးဦးသိန်းစင်ကိုအာကူတကြီး view ကတဆင့်တင်ပြပေးစီခြင်းပါတယ်အကြောင်းကတော့ယခုတမရကြီးဦးသိန်းစင်ချမှတ်ခဲ့တဲ့ရင်အိုရင်ဟောင်းတွေတဖြည်းဖြည်းပပျောက်ရေးအတွက်ရင်ဟောင်းအပ်ပြီးတော့ရင်သစ်အစားထိုးတင်သွင်းတဲ့အစီအစဉ်ကအရန်ကောင်းပါတယ်ဒါပေမဲ့ပြည်ပကတင်သွင်းတဲ့ user ကားတွေအပေါ်မှာပေးဆောင်ရမယ့်အခွန်အခတွေကကားတန်ဖိုးနဲ့စာလို့ရှိရင်များလွန်းနေပါတယ်တကယ်တော့ကျွန်တော်တို့ယခင်ကကားဟောင်းတွေကိုဝယ်ယူစဉ်ကလေးကလည်းကကြနာမှာပိုင်ရှင်နမယ်ပြောင်းတိုင်းနိုင်ငံကြီးသားပိသားစွာတတ်မှတ်တဲ့အခွန်အခတွေကိုပေးသွင်းခဲ့ပါတယ်ကျွန်တော်တို့နိုင်ငံသားအများစုကလည်းချမ်းသာကြသူတွေမဟုတ်တာကြောင့်နိုင်ငံသားကနေပြီးတော့တင်သွင်းတဲ့ကားဟောင်းတွေအပေါ်မှာစီးတက်တဲ့အခွန်အခတွေကိုစီစစ်ပြီးတော့ short pop ပေးနိုင်မှုသမရာကြီးကိုတင်ပြအပ်ပါတယ
်ဒီလိုမျိုးကားဟောင်းတွေကိုအစ်စ်လဲတာနဲ့ပတ်သက်ပြီးတော့သောရရှင်နေစာမကြမကြရေးလာကြတာတွေ့ရပါတယ်နော်ပညာရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ
်ကျွန်တော်ကចောင်းသားတယောက်ပါပြောရမှာတော့ရှက်စရာပါပဲအခုမြန်မာနိုင်ငံရေးတွေနဲ့အတုပညာရေးတွေပါပြောင်းလဲကုန်နေပြီပညာရေးကအရင်လိုနှိမ့်ကြတဲ့ပညာရေးမဟုတ်တော့ဘူးနိုင်ငံတကာနဲ့ခေတ်ပြိုင်ပညာရေးဖြစ်အောင်လုပ်တော့မယ်ဒါကြောင့်အရင်နှစ်တွေကလို moderation မရှိတော့ဘူးတဘာသာမှာအမှတ်40ရရင်အောင်ပေးမယ်တင်ပေးတာမျိုးမရှိဘူးကျွန်တော်တို့အထက်တန်းကျောင်းမှာပညာရေးညွန်ချုပ်တွေလာပြီးတော့ပြောပါတယ်ကောင်းပါတယ်ပညာရေးတွေမြင့်မှာဆိုတော့ပြောပါတယ်ဗျာဒါပေမဲ့အခုတော့စာမေးပွဲလဲနီးလာရောမိကနေရောညပါစပြတ်တော့တာပါပဲငွေရှိတဲ့ចောင်းသားမိဘတွေကကိုပိုင်မိဆက်လေးလဲလိုက်ရုံနဲ့ပြဿနာကပြေလည်သွားပြီမဲ့ကျွန်တော်တို့လိုငပြောသီးတစ်လုံးနဲ့ရုံးကန်တင်နေရတဲ့ចောင်းသားတွေအတွက်တော့အခက်သားပါလားအထူးသဖြင့်တောင်တကုံစိတ်ကန်းတာကေတတာမွေတွေမှာမိမလာတာပါဆင်းရဲမှုတွေပျောက်ကင်းဖို့ငွေချေးထုတ်ပေးရုံနဲ့မပြီးပါဘူးပညာရေးမြင့်မာတိုင်းပြည်မြင့်မာဖြစ်ကြောင်းပြောပေးပါဗျာ
။ចောင်းသားအရေးကိုမျှော်ပြီးတော့ရင်ဖွင့်လာရပါတယ်။ဆိုပြီးတော့သူတို့ចောင်းသားတွေကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့သောရရှင်ရင်ဖွင့်ရေးသားလာတာဖြစ်ပါတယ်။ပညာရေးကိုចောင်းတို့နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့အစာတွေကိုစုစည်းပြီးတော့ဖော်ပြပေးသွားပါမယ်။စနေနေ့ကြာကြောင်းတက်ခဲ့ရပြီးတော့အလုံးမရှိသူများဆိုတဲ့သောရရှင်ရဲ့အစာကိုအရင်ဦးဆုံးဖော်ပြပေးကြပါတယ်။သူတို့ကအခက်ခဲဖြစ်တဲ့နှစ်တွေမှာကြောင်းတက်ရလို့ဘဝမှာလည်းမတူတဲ့စီးပွားရေးလည်းမကြီးပွားဒုက္ခရောက်နေကြရပါတယ်လို့ရေးလာတာပါ
။ကျွန်တော်တို့က1993 94 95မှာဆယ်ရန်အောင်ကြတဲ့ကြောင်းသားတွေပါ2008ခုနှစ်မှာဘွဲရပါတယ်။ဒီတော့အားလုံးပေါင်းရင်စနေနေ့ကြာပါတယ်။ဒီကြားထဲအလုတ်ကန်ခွင်လန်းနေလည်းမရှိပါဘူး။အစိုးရအလုပ်တွေလည်းမရတော့ပါ။ကြောင်းကလည်းကြောင်းတက်နေတော့၃နှစ်လောက်ပြေးတာခံရပါတယ်။နောက်ပြီးဒီចောင်းသားတွေဟာတပိတ်တွေမှာပါဝင်သူတွေလို့ယူဆပြီးចောင်းမှာပြည့်ဝတဲ့ခွင့်ရလည်းမရပါဘူး။အခုတခါကျူတာလုပ်တွေခေါ်ပြန်တော့လဲကျွန်တော်တို့ရှောက်လို့မရအောင်အသက်ကို35နှစ်အောက်ဆိုပြီးကန့်တက်လိုက်တော့ကျွန်တော်တို့ဟာမြန်မာပြည်မှာဘာမှတုံးစားလို့မရတဲ့ចောင်းသားတွေဖြစ်နေပါတော့တယ်။ဒီတော့နိုင်ငံတော်ကပြောင်းလဲတယ်ဆိုရင်လဲကျွန်တော်တို့ဒီနှစ်တွေကအောင်ထားတဲ့ចောင်းသားတွေကိုလည်းထည့်သွင်းစဉ်းစားပေးပါလို့သက်ဆိုင်သူတွေကိုပြောပြစေချင်ပါတယ်။
ဒါကတော့1993 94 95မှာဆယ်တန်းအောင်တဲ့ចောင်းသားတွေစနစ်တည်းတောင်မှចောင်းတက်ခဲ့ရပြီးတော့အခုတော့ဟိုမကြတီမကြဒုက္ခရောက်နေရပါပြီဆိုတဲ့အခြေအနေကိုအားလုံးသိအောင်သူတို့ရဲ့စာကိုဖော်ပြပေးလိုက်တာပါနော် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနှစ်သက်မင်္ဂလာလို့ပြောကြပါတယ်ဆိုပြီးတော့ဒီဇန်နဝါရီလ12ရက်နေ့ကအစာထည့်လာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်သူကနှစ်သက်မင်္ဂလာဆိုတာလူတိုင်းအတွက်ဖြစ်ချင်မှဖြစ်လိမ့်ပါမယ်တဲ့တချို့ကအဆောင်မွေးကြ တချို့ကြတော့မိသားစုစည်းဝါးရေးအဆင်မပြေလူတိုင်းဟာကိုဒုက္ခနဲ့ကိုပါဗျာတဲ့ကျွန်တော်နာမည်ကတော့ထေးလင်းပါလှိုင်းသားရအနောက်ပိုင်းနီးပညာတက္ကသိုလ် WYTU မှာ BTech Second Year Mechanical ဘာသာရပ်ကိုတက်ရောက်နေပါတယ်တဲ့ဒါနဲ့သူကြုံတွေ့နေရတဲ့ပညာရေးစနစ်နဲ့ပတ်သက်ပြီးတော့နည်းနည်းရင်ဖွင့်ချင်ပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာပါ
ကျွန်တော်တို့အကြောင်းကတော့ပညာရေးစနစ်နည်းနည်းကောင်းလာပါတယ်မနှစ်ကကျွန်တော်တို့မေဂျာမှာ350လောက်ပဲရှိတာ209ယောက်ပဲအောင်ပါတယ်ဒီလိုအခြားများလာတဲ့အတွက်အရေးအချင်းတွေဆက်လာလိမ့်မယ်လို့မျှော်လင့်မိပါတယ်သိကြတဲ့အတိုင်းပါပဲ GDC ကျောင်းသားဆိုလူတွေကအထင်သေးကျင်ကြပါတယ်အရေးကြီးတာကအနာဂတ်အတွက်ကလေးတွေပါအခုခေတ်ကလေးတွေဟာကိုယ်ပိုင်စဉ်းစားဉာဏ်လည်းမရှိကြပါဆရာမတွေလည်းလိုပါတယ်ဒါမေးဒါပြေစနစ်ကိုအမြန်ပျောက်စေချင်ပါတယ်မြန်မာနိုင်ငံပညာရေးစနစ်ကလည်းအတော်လေးကိုနှိမ့်ကြနေပါတယ်မြန်မာနိုင်ငံမှာကျောင်းမတက်နိုင်လို့အပြင်းမအလွတ်လုပ်နေတဲ့လူငယ်တွေကလေးတွေကိုတွေ့ရမှာပါအပတ်စဉ်လူငယ်ကဏ္ဍမှာကျွန်တော်တို့လူငယ်တွေအတွက်ပညာရေးနဲ့ပတ်သက်ပြီးကျောင်းမတက်နိုင်တဲ့ကလေးတွေအတွက်ပါရည်ရွယ်ပြီးထုတ်လွှင့်စေချင်ပါတယ်ခင်ဗျာ
ဒီကျောင်းသားတော်ရရှင်ကအမေဆွလဲကျန်းကျန်းမမနဲ့နိုင်ငံရေးအလုပ်ကိုလုပ်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်ရှင်။ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားတွေ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရန်သူမျိုး၅ပါးကက်ပေါင်းမျိုးစုံနဲ့လည်းကင်းလွတ်နိုင်ပါစေလို့သူကဆုတောင်းပေးလိုက်ပါတယ်။ဟုတ်ကဲ့ပါ။ရည်ရွယ်ချက်ကြီးတဲ့ကိုထေလင်းတယောက်လည်းပညာရေးပိုင်းမှာမြင့်မြင့်မမနဲ့အောင်မြင်နိုင်ပါစေလို့ VOA ကပြန်ပြီးတော့ဆုတောင်းပေးလိုက်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကလည်းဒီပညာရေးဆိုမဲ့အဓိကတော့သူတို့ကြောင်းတက်နေရတဲ့ကိစ္စနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်မှာဒီသောရရှင်နာမည်ကမောင်သေးဝင်းပါတဲ့တောင်ကလာမှာနေတဲ့တက္ကသိုလ်ကျောင်းသားတယောက်ဖြစ်ပါတယ်တဲ့သူကလည်းသူ့ကိစ္စအဆင်မပြေပေမဲ့အရင်ဦးဆုံးတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးသောရရှင်တွေအားလုံးကိုစိတ်ရချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံနိုင်ကြပါစေလို့ဆုတောင်းပေးလိုက်တာပါသူကြုံတွေ့နေရတဲ့ပြဿနာကတော့သူကအနောက်ပိုင်းနည်းပညာတက္ကသိုလ်လှိုင်းသားရမှာ Mechanical Engineering AGTI ဒုတိယနှစ်ကိုတက်ရောက်သင်ကြားနေပါတယ်တဲ့သူပြဿနာကအကြောင်းသွားအကြောင်းပြန်ပြဿနာပါ
ကျွန်တော်ခုပြောချင်တာကဖယ်ရီကားကိစ္စနဲ့လိုင်းကားပြဿနာပါအကြောင်းကစီစဉ်ပေးတဲ့ဖယ်ရီဆိုရင်15စီးထက်တောင်မရှိပါဘူးပြီးတော့ဖယ်ရီကားဈေးကြီးလို့ကျွန်တော်တို့ចောင်းသားတွေအတွက်ကအလွန်ခက်ခဲခဲ့ပါတယ်ចောင်းသားအများစုကလည်းမတက်နိုင်တာများတယ်အဲ့ဒီထဲမှာကျွန်တော်တို့လိုចောင်းသားတွေလည်းပါပါတယ်လိုင်းကားအခြေအနေကတော်တော်ဆိုးပါတယ်ကားကကြက်သလိုမတက်ရလဲစီးရပါတယ်အဲ့ဒါကတော့နေတိုင်းလိုလိုပါပဲကားကမနဲ့ဆိုးဆိုးမှာဟင်းရွက်တွေတင်ပြီးသွားတဲ့ဈေးကားလိုပါပဲကျွန်တော်တို့မှာအဲ့ဒီဈေးကားပေါ်ကအသီးရွက်တွေလိုပါပဲဘာမှတိတ်မထူးကြပါဘူးအထူးသဖြင့် main ကလေးတွေကပို့ပြီးမတက်တာပါဘူးမိုးရွာတွေရောက်ပြီးဆိုရင်တော်တော်ဒုက္ခရောက်တာကျွန်တော်တို့တောင်းကလာကဆိုရင်လိုင်းသားရကို186ဆိုတဲ့လိုင်းကားတစ်စီးပဲရောက်တော့ကျွန်တော်တို့ကဒီကားတစ်စီးတည်းကိုပဲအဓိကထားပြီးစောက်စီးနေရတော့ကျွန်တော်တို့အတွက်လုံးဝကိုအဆင်မပြေပါဘူးကားတွေကလည်းတော်တော်ကိုစုပ်ပြတ်တက်နေပါပြီကျွန်တော်တို့ចောင်းသားចောင်းသူတွေအားလုံးအတွက်အဓိကပြဿနာကလိုင်းကားပြဿနာပါဒီအကြောင်းအရာကိုစေဆိုးရအရာရှိတွေနဲ့ចောင်းကတာဝန်ရှိသူအားလုံးကိုចောင်းသားចောင်းသူအားလုံးရဲ့ကိုစားတွေ့ပြရခြင်းဖြစ်ပါတယ်ဗ
ျចောင်းသားတွေပညာသင်ယူနေတဲ့အချိန်မှာကြုံတွေ့နေရတဲ့အခက်အခဲကိုရေးလာတဲ့စာတွေကိုဖော်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒါနဲ့ကျွန်တော်ဒေါသပါဆိုတဲ့သောရရှင်ကလည်းဖီယိုရီကလည်းသူ့စာတွေတိတ်ပြီးတော့မဖော်ပြပေးလို့ဆိုပြီးတော့စောရကတက်လာတာပါသူကကျွန်တော်စာတွေကိုထုတ်လွှင့်ပေးတာအရန်နေပါတယ်တဲ့ဘာပဲဖြစ်ဖြစ်ဖီယိုရီကိုတော့ကျေးဇူးတင်နေရပါတယ်ကိုပြောချင်တာလေးပြောလိုက်ရလို့ပါဆိုပြီးတော့စကိုင်းတိုင်းမြင်းမှုမျိုးနဲ့ပဲကူဆိုတဲ့ရွာလေးကတောသားဆိုတဲ့သောရရှင်ရင်းဖွင့်လာပါတယ
်အစိုးရကစင်းရဲမှုတိုက်ဖျက်ရေးတွေလုပ်နေတယ်လို့ကြားရပါတယ်ပြည်သူတွေအထူးသဖြင့်တောင်သူလယ်သမားတွေကိုငွေထုတ်ချေးတယ်လို့ကြားရပါတယ်ဘယ်သူတွေကိုချေးတယ်ဆိုတော့မသိပါဘူးကျွန်တော်တို့ရွာလေးမှာတော့ပတ်စံရှိတဲ့လူတွေကစင်းရဲတဲ့တောင်သူလယ်သမားတွေကိုတရားမှာ10-15ချက်အတုံးတုံးတွေယူပြီးငွေချေးနေကြပါတယ်မပေးနိုင်ရင်တောင်သူတွေရဲ့လယ်တွေရွာတွေနွားတွေကိုသိမ်းနေပါတယ်ကျွန်တော်တို့ရွာလေးကမိုးခေါင်ရေရှားဒေသဆိုတော့ယာတီဥရုကမမှန်ပါဘူးမိုးခေါင်နဲ့နှစ်တွေဆိုရင်တောင်သူလယ်သမားတွေခင်ဗျာအတိုးတွေကိုပြန်ပြီးဆက်ဖို့နေနေတာပြောင်မှုပြုတ်တို့နံပြားတို့စားကြရတဲ့သူတွေလည်းမနည်းပါဘူးအဲ့လိုအချိန်တွေမှာဆိုကျွန်တော်တို့ရွာလေးမှာတော့ကြောင်တွေငွေရိုးချေးတဲ့သူတွေဟာတောင်းကျမ်းမာတော့တယ်အင်္ဂလိပ်ခေတ်ကထက်တောင်ဆိုးနေပါသေးတယ်ဒီလိုတော့ကြောင်တွေစီကိုများငွေတွေကိုချေးပေးနေတာလားလို့တန်တရားဖြစ်မိပါတယ်ကျွန်တော်တို့ရွာလေးကိုစင်ရတဲ့နဲ့ကဆွဲထုတ်စီခြင်းနဲ့ဆိုရင်ဒီလိုတော့ကြောင်တွေကိုအရင်ရှင်းပေးသင့်ပါတယ်
စကိုင်းတိုင်းမြင်းမှုမျိုးနဲ့ပဲကူဆိုတဲ့ရွာလေးကိုစင်ရရင်တဲ့ကနေကဲတင်နိုင်ဖို့လှုပ်ဆောင်ပေးပါဆိုပြီးတော့သောရရှင် VOA ကတစင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင် နိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်ထွန်းမှုခေါင်းဆောင်ပိုင်းကလှုံ့ဆော်နေပေမဲ့အောက်ပိုင်းမှာလိုက်ပြီးတော့မပြောင်းလဲရင်အခြေအနေတွေကမထူးပါဘူးလို့ရေးလာတဲ့သောရရှင်ကတော့သောရရှင်စောနေနေထူးဖြစ်ပါတယ်။သူက
နိုင်ငံအကြီးအကဲတွေကဒီမိုကရေစီနိုင်ငံတော်ကြီးဖြစ်ပေါ်လာဖို့အရှိန်အဟုန်မြင့်ပြုပြင်ပြောင်းလဲနေပေမဲ့လေပြောင်းလဲမှုရည်စည်းကြောင်းမှာလိုက်ပါစီမျောခြင်းမရှိပဲအမိန်ပေးစနစ်နဲ့ပဲမွေ့ပျော်နေတဲ့ဌာနတွေအဖွဲ့အစည်းတွေကိုတွေ့ရပါများလို့ရင်ထဲမှာပြောကျင်လာတာတွေရှိလာခဲ့ပါတယ်အတင်းအာရမအမိန်နဲ့ညွှန်ကြားချက်တွေကအောက်ခြေဝန်ထမ်းတွေအတွက်တစ်ခါတစ်ခါမှဝင်ပြီးပါတယ်ဒါကိုတာဝန်ရှိသူတွေသိစေချင်ပါတယ်ယူကြည်အောင်ဆောင်နေတယ်ဆိုရင်တော့ဘာပြောကြမလဲဗျာရောင်းမကုန်တဲ့ဌာနဆိုင်ရာရန်ပုံငွေပွဲလက်မှတ်တွေထိုးထိုးပြီးရောင်းနေတာမျိုးတွေမဖြစ်သင့်တော့ပါဘူးဥပမာစတိတ်ရှိုးဆိုပါတော့အားမှကြည်နိုင်ကြတော့မှာပေါ့ပြီးတော့ငွေပုံငွေရှံလဲရှိအောင်မှဝါသနာကလည်းပါအောင်မှကြည်နိုင်တော့မပေါ့ဗျာအခုတော့တခါလာလဲလိုင်းကားတွေကိုရောင်းဤမျိုးစုံနဲ့ရောင်းနေတာစဉ်းစားကြပါဦးဗျာဝန်ထမ်းတွေကလည်းအပေါ်ကအမင်းအရာကုံအောင်ဖြုံးပြရမောင်းရောင်းတွေကလည်းအကျိုးမရှိတဲ့ငွေကုံပေါက်တွေဖြစ်ရနဲ့ဒီငွေတွေအတွက်ပူပြီးရှာရဖွေကြရတော့စဉ်းစားကြပါဗျာတခါလဲမဟုတ်အမြဲတမ်းလူလူဖြစ်ဖြစ်နေတော့မိကွန်းတွေမင်းမိပါရောဌာနအဆင့်လူကြီးကတော့ပြန်ပြီးဖြေရှားပါတယ်မလုံနိုင်မင်းထွက်ဒီအရည်နဲ့ကင်းအောင်နေတဲ့မကင်းနိုင်သေးရင်တော့လဲမကင်းနိုင်သေးတော့လဲမထွက်နိုင်သေးတော့လဲခိုင်းတဲ့အတိုင်းလုပ်ကြရတာပါဗျာဒီကိစ္စတွေကိုအထက်ကလူကြီးတွေအနေနဲ့အလေးထားစဉ်းစားပြီးဖို့တင်ပြလိုက်ရပါတယ် VOA ရေ
သရရှင်စောင်းနေနေသူရေးလာတာပါသရရှင်ရဲ့ရင်ဖွင့်စာတွေကိုအခုလိုမျိုးနေ့စဉ်ဖော်ပြပေးနေတဲ့တည်းမှာသရရှင်အားလုံးရဲ့စာတွေကိုမဖော်ပြပေးနိုင်တာတော့သိကြပါရဲ့နော်သရရှင်တွေကရင်ဖွင့်စာတွေကိုတော်တော်များများရေးပို့လာကြတာတွေ့ရပါတယ်ဒီလိုမျိုးရေးပို့တဲ့အထက်မှာတချို့သရရှင်တွေကဘယ်ဌာနဘယ်ရက်ွက်ကဘယ်လိုလူကြီးဖြစ်တယ်ဥပသူဒေါ်ဘယ်ဝါဆိုပြီးတော့စာရေးပြီးတော့တိုင်တန်းလာကြတာတွေရှိပါတယ်အဲ့လိုမျိုးပုတ်ကလေးကဆန်တဲ့စာရေးသားမှုမျိုးအတွက်တော့ကျမတို့ဖော်ပြပေးခြင်းမရှိပါဘူးဒီမှာဝန်တန်းတူဆိုတဲ့သရရှင်ရင်ဖွင့်လာတာမှာဝိုင်းတော်သားရဲ့အားလုံးမင်္ဂလာပါတဲ့စားရိုက်ကနေစားပေးပို့တာလဲ၃လလောက်ရှိပါပြီစားကမရောက်တာလားအလှဲမကြလို့လားအစ်စ်မပြေတာလားတဲ့ဒီတခါဖြစ်နိုင်မယ်ဆိုရင်တော့တနင်္ဂနွေညအစီအစဉ်မှာမျှော်နေမယ်ဆိုပြီးတော့ဒီဝန်ထမ်းတူဆိုတဲ့သောရရှင်ရေးလာပါတယ်သူကစောက်လုံရေးဝန်ကြီးဌာနကအင်ဂျင်နီယာတူရဲ့အပြုမှုဆက်ဆံနေတဲ့ပတ်သက်ပြီးတော့တိုင်တန်းရေးသားလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါဒီလိုစာမျိုးဆိုရင်တော့ကျွန်တော်တို့ VOE ကမထုတ်လွှင့်ပေးပါဘူး။အကြောင်းပြချက်ကတော့ခုနကပြောသလိုပါပဲ။လူပုဂ္ဂိုလ်တူတယောက်ကိုနာမည်တက်ပြီးတော့တိုင်ကြားတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဘက်ကလည်းဖြည့်ရှင်းအတည်ပြုချက်မရဘဲနဲ့ကျွန်တော်တို့ထုတ်လွှင့်ပေးလို့မရပါဘူးနော်။သရရှင်တွေတည်ထားဖို့လိုပါတယ်ရှင်။ Happy New Year!ကျွန်တော်ကလျှက်စစ်တက်မှာတာဝန်ထမ်းဆောင်နေတဲ့ညွှန်ကြားရေးမှူးတူပါဆိုပြီးတော့သောရရှင်တူရေးလာတဲ့ရင်ဖွင့်စာကိုဖော်ပြပေးစင်ပါတယ်။သူကကျွန်တော်တို့ဌာနကျွန်တော်တို့အစိုးရရဲ့ပွင့်လင်းမြင်သားမှုမရှိပြည်သူကိုနားလဲပါလဲလုပ်ပြီးတော့စီးပွားရေးသမားတွေတရုတ်တွေနဲ့လဝတ်ချင်းရိုက်ထားတဲ့ကိစ္စတွေကိုထုတ်ဖော်ခြင်းပါတယ်ဆိုပြီးတော့စာရေးလာတာပါ။သူဒီလိုစာရေးလာပေမဲ့လည်းသူညွှန်ကြားရေးမှူးဟုတ်မဟုတ်ဒီအကြောင်းအရာတွေကလည်းဘယ်လောက်ထိမှန်လဲဆိုတာတော့ကျွန်တော်တို့ဘက်ကတရားအတည်ပြုပေးထားတာမဟုတ်ပါဘူးနော်။
25ရဲ့22လ2017မှာလျက်စစ်တအရှာဝေါ်နဲ့တရုတ် CPI တို့ချီးပွေးစီမံကိန်းကိုဒီဇင်ဘာလမှာအကောင့်ထည့်ဖော်ဖို့စာချုပ်ချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်26ရဲ့22လ2017ခုနှစ်နေ့မှာဒုတိယသမ္မတတက်နဲ့အဲ့ဒီစီမံကိန်းကိစ္စကိုတနေ့လုံးအကြေလဲဆွေးနွေးကြပါတယ်ဒါအားလုံးကိုသတင်းစာမှာမဖော်ပြခဲ့ကြပါဘူးကျွန်တော်တို့အတတ်ပညာရှင်တွေကတောင်အတိပေးဆွေးနွေးခြင်းမပြုခဲ့ပါဘူးတကယ်တော့ချီးပွေးစီမံကိန်းဆိုတာစီမံကိန်းအစ်တစ်မဟုတ်ပါဘူးမြေဆုံမြညာမြေဝန်စီမံကိန်းတွေကတခုပါအဲ့ဒီစီမံကိန်းကသမရကိုတိုင်ရပ်ဆိုင်းချောင်းကျင်းညာထားတာပါမြေဆုံရဲ့အထက်ဖက်မိုင်60အကွာမေခမြစ်ပေါ်မှာမီဂါဝတ်3400ထုတ်မှာပါစာချုပ်စည်းကမ်းတွေကတော့အရင်စာချုပ်ထဲကအတိုင်းပါမြေဆုံမြညာမြေဝန်စီမံကိန်းတွေကတခုဖြစ်တဲ့မြေဆုံစီမံကိန်းမှာစိုက်ထုတ်ခဲ့တဲ့ငွေပမာဏကို ကြံ၆ခုတည်းကိုခွဲထည့်လိုက်လို့ငွေစင်းအရာပြောင်းသွားတာပဲကွာပါလေပြည်သူတည်သွားလဲမြစ်ဆုံကိုလောက်တာမဟုတ်ဘူးချီပွေကိုလောက်တာပါဆိုပြီးတော့မလိမ့်တပတ်လိန်ညာမှုသားတွေပြောအုံးမှာပါတမရရက်ခိုင်းတာအဲ့ဒီမြစ်ဆုံမြညာမြင့်ဝန်းစီမံကိန်းကြီးတစ်ခုလုံးမှာမြစ်ဆုံလေးတစ်ခုတည်းမဟုတ်ပါဘူးတမရကြီးကိုပြောပေးပါဒီကိစ္စပွင့်လင်းစွာပြည်သူကိုချပေးစေလိုပါတယ်ကျွန်တော်တို့အတက်ပညာရှင်တွေကိုကြေညက်စွာဆွေးနွေးခွင့်ပြုပါကိုကျိုးစည်းဝါးသာကြည့်တတ်တဲ့တက်ဆိုင်ရာအုပ်ချုပ်သူအစစ်စစ်ကိုတန်ရှင်းကောင်းမွန်တဲ့အုပ်ချုပ်မှုမျိုးဆောင်ရွက်တတ်အောင်လေ့ကျင့်ပြိုးထောင်ပညာပေးစီလိုကြောင်းမေတ္တာရက်ခံပါတယ
်။ပြည်စစ်တမတာဝန်ထမ်းဆောင်နေရတဲ့ဆိုတဲ့ညွှန်ကြားရေးမှူးပါဆိုတဲ့ဒီတော်ရရှင်ကနောက်ခါရီမှာလည်း VOE ကိုစာရေးလိုပါတယ်တဲ့။ဒီကြောင်းလေးကိုတော့ဒေသပေါက်လေးလိုင်းကနေပြောပြပါဆိုပြီးတော့ရင်ဖွင့်စာရေးလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ညွန်ကြားရေးမှုဆိုသူတော်ရရှင်ကရင်ဖွင့်စာရေးလာတဲ့အချိန်မှာပဲပြည်သူ့ဆောက်လုပ်ရေးလုပ်ငန်းမှာဖြစ်ပေါ်နေတဲ့ငွေတဲ့အင်ဂျင်နီယာတွေရဲ့အခက်အခဲကိုတင်ပြခြင်းပါတယ်ဆိုပြီးတော့စာရေးလာတဲ့သူကတော့အကျွေးတောင်းနေတဲ့သူတွေကိုတောင်းပန်နေရတဲ့အင်ဂျင်နီယာငယ်တူရဲ့ဇနီးဆိုတဲ့သောရရှင်ဖြစ်ပါတယ
်ပြည်သူ့ဆောက်လုပ်ရေးလုပ်ငန်းခြင်လမ်းလုပ်ငန်းများအားလုံးကိုငွေတဲ့အင်ဂျင်နီယာများ SAE AE အဆင့်များအားလုပ်ငန်းလုပ်ကင်ရန်ငွေကိုကြိုတင်ချမပေးဘဲစိုက်ချုပ်လုပ်ကင်ခိုင်းပါသည်အဲ့ဒီတော့ SAE AEဒီလိုမျိုးအင်ဂျင်နီယာငယ်တွေရဲ့အမျိုးသမီးတွေငကတ်တောင်မကြံအောင်ပေါင်းနှံဒါမှမဟုတ်အပြင်ကငွေကိုချီးပြီးတော့ယောက်ျားတွေရဲ့အလုပ်မှာငွေစိုက်ထုတ်ဖို့ရှာရပါတယ်။ရုပ်စွာအစုံလမ်းအထွက်လိုတဲ့ကြောက်ကိုကုန်တယ်ရီစီကအကျွေးစနစ်နဲ့ဝယ်ယူလုပ်ကန်ရပါတယ်။အလုပ်သမားကရှင်းချိန်မှာရှိတာပေါင်းပြီးရှင်းကြရပါတယ်။ထိုစိုက်ထုတ်ငွေများပြန်ကြလာရင်တော့အကျွေးဆက်မယ်ဆိုတဲ့မျှော်လင့်ချက်လေးနဲ့ပါလူကြီးတွေကိုပေးပြီးကို့အတွက်ကြံတဲ့ငွေကိုတော့အထူးအဖြစ်ပြန်ပေးလိုက်ရမှာပါ။စိုက်ထားတဲ့ငွေတွေကတစ်နှစ်ကျော်တဲ့အထိကျမလာပါဘူး။အကျွေးရှင်တွေလည်းစောင့်နေကြပါပြီ။အကျွေးရှင်တွေကိုလည်းတောင်းပန်ရပါများလာပါပြီ။အပြောခံရပေါင်းလည်းများလာလို့အခုလိုရင်ဖွင့်လိုက်ရတာပါ
။ဒီအင်ဂျင်နီယာငယ်တဦးရဲ့ဇနီးတယ်ဆိုတဲ့သောရရှင်ကအဲ့လိုမျိုးကြံ့ကြနေတဲ့စိုက်ထုတ်ငွေကိစ္စတွေကိုဖြေရှင်းပေးစေခြင်းနဲ့အတွက်ကြောင့်မလို့အခုလိုမျိုးစာရေးပြီးတော့ပန်ချားလိုက်ရတာပါ။ဟုတ်ကဲ့သက်ဆိုင်သူတွေကြားရင်တော့ဒီကိစ္စကိုကင်တွယ်ဖြေရှင်းလိုက်မယ်လို့ယူဆပါတယ်ရှင်။ကျေးဇူးတင်ထိုက်သူတွေကိုကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့ဆိုလိုမန်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကသူ့ရဲ့မြို့မှာကြုံတွေ့နေရတဲ့တချို့အခက်အခဲတွေကိုရေးလာတာပါ။ဒါမဲ့ပြုရင်ပြောင်းလဲရေးတွေလည်းတွေ့နေရပါပြီ။ဆိုပြီးတော့လည်းသူကချီကျူးရေးလာပါတယ်
။ရမဲလေးမြို့ပေါ်မှာလမ်းတွေကိုထပ်ပိုးလွှာခင်းတာတွေ၊လမ်းချဲ့တာတွေလုပ်နေတာတွေ့ရပါတယ်။ဝန်ထမ်းတွေနဲ့စီပင်သားရလူကြီးတွေ၊အင်ဂျင်နီယာတွေအရင်ကနဲ့မတူအကောင့်ထဲပေါ်နေတာတွေ့ရတာပါ။ဒါပေမဲ့နှစ်ပေါင်းများစွာမလုပ်သေးတဲ့အလုပ်တစ်ခုရှိနေပါသေးတယ်။အဲ့ဒါကတော့ဇမဲသိမျိုးဝါတိုးရက်ကွက်စီပင်တရားလမ်းရဲ့ဘယ်ညာကရေမြောင်းတွေရေမစီးပဲရေစိုးတွေဝတ်နေတာအနံစိုးတွေထွက်ပြီးချင်းတွေပေါက်စီတာအိမ်တွေထဲမှာရေဝတ်နေတာတွေမဖြစ်ရလေအောင်ရေမြောင်းမရှိတဲ့နေရာတွေကိုရေမြောင်းတွေဖောက်ပေးပြီးပိတ်နေတဲ့မြောင်းတွေကိုရေစင်းကောက်အောင်လုပ်ပေးဖို့လိုနေပါသေးတယ်စီပင်တရားလမ်းရဲ့အရှိတ်ဘက်ရန်အောင်မြင်ဖျားဆိုင်ကန်းတွေစီကမြောင်းလဲပိတ်နေပါလေ
ဆိုလိုမန်ဆိုတဲ့သောရရှင်ရင်ဖွင့်လာတာဖြစ်ပါလေရှင်ပြည်ကရဲ2012ခုနှစ်အတွင်းမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုရေးလာကြတဲ့အစားတွေကိုပြန်ကောက်နှုတ်ပြီးတော့ဖော်ပြပေးနေတာဖြစ်ပါတယ်။ကဏ္ဍခွဲပြီးတော့ဖော်ပြပေးနေတာဖြစ်ပြီးတော့ဇန်နဝါရီလအစီအစဉ်၄ခုလုံးမှာတင်ဆက်ပေးသွားမှာပါ။2013ခုနှစ်မှာလည်း VOE ကိုစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။